မုံရွာမြို့ကတပိတ်ကောင်းဆောင်တူလည်းဖြစ်လူသိများလည်းဖြစ်တဲ့ကိုဝင်းကိုဝေမိုးနိုင်ကိုစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေကကြာသပတေ့ကအကြမ်းဖက်ဖမ်းဆီးလိုက်တဲ့ဆိုပေမဲ့မုံရွာမှာကိုဝေမိုးနိုင်ကြီးအများကြီးပေါ်ထွက်လာအောင်မှဖြစ်တယ်လို့တပိတ်ဦးဆောင်ကော်မတီဝင်တို့ကပြောဆိုလိုက်ပါတယ်။ကိုဝေမိုးနိုင်ကိုဖမ်းဆီးသွားတဲ့အပေါ်စိတ်ထိခဲ့ရပေမဲ့လည်းမုံရွာပြည်သူတွေရဲ့လှုပ်ရှားမှုကတော့ရော့ကျသွားမှာမဟုတ်ဘူးလို့ပြောဆိုနေကြတာပါ။အသေးစိတ်ကိုဆက်သွယ်မေးမြန်းလာတဲ့ကိုညဝင်းအောင်ကတင်ပြပေးတာပါတယ်
။ခွတောင်းအလံလွှင့်တူရင်မုံရွာမြို့ကိုစိုက်ကင်းနဲ့ပတ်ပြီးစီအနာသိမှုဆန့်ကျင်ဆန္ဒပြနေချင်းတာစီလမ်းမကြီးပေါ်မှာမျက်နှာချင်းဆိုင်ကလာတဲ့အိမ်စည်းကားတစ်စင်းကကိုဝေမိုးနိုင်ရဲ့ဆိုင်ကယ်အုပ်စုထဲအချိန်နဲ့ဝင်တိုက်ပြီးကိုဝေမိုးနိုင်ကိုဖမ်းဆီးသွားတာဖြစ်ပါတယ်။ကိုဝေမိုးနိုင်အခုလိုအကြမ်းဖက်ဖမ်းဆီးခံလိုက်ရပြီမဲ့မွန်ရပြည်သူတွေကလမ်းပေါ်တပိတ်တွေကိုပို့ပြီးအချိန်မြင့်လှုပ်ဆောင်လာကြလိမ့်မယ်လို့မွန်ရတပိတ်မှာကိုဝေမိုးနိုင်နဲ့အတူလက်တွဲလှုပ်ရှားနေတဲ့88မျိုးဆက်ငိမ့်ပွင့်အဖွဲ့ဝင်ကိုဝင်းစော်ခိုင်က VOA ကိုပြောပါတယ
်ကျွန်တော်တို့ဒီလိုမျိုးဖမ်းဆီးခံရတဲ့ဟာပေါ်မှာတော့ကျွန်တော်တို့ညစွာစိုးရင်တော့ကဖြစ်ရတယ်ဘာလို့ဆိုတော့စတင်ပြီးတော့ဖမ်းဆီးလိုက်တဲ့ပုံစံကစပြီးတော့မှသူတို့ဟာကားနဲ့အကြမ်းဖက်တိုက်ပြီးတော့မှဖမ်းတယ်တာဝန်ရှိနေမှုတွေလုပ်ပြီးတော့မှသူတို့ဟာဖမ်းဆီးတာမျိုးတွေလုပ်တယ်အဲ့ဒီမှာဒါမောဟပြစ်သူတွေတော့ညစွာစိုးရင်ပြင်ဖြစ်ကြရတယ်ဒါပေမဲ့ကျွန်တော်တို့တွေဥဆောင်ရတဲ့ပုံပေမဲ့တကယ်တကယ်အချင်းချင်းခါလာဖြုတ်ခွင်းတဲ့ခါမှာအဲ့ဒီပြည်သူလူထုကြီးရပဲကျွန်တော်တို့ကိုအသက်ပေးကာကွယ်ခဲ့ကြတယ်။အဲ့ဒီတော့ခုလိုမျိုးဘောနော်ကျွန်တော်တို့ညီလေးဟောဖန်စီခံရတဲ့ပုံပေမဲ့အဲ့ဒီဟိုပြည်သူလူထုကြီးရဲ့ဒေါ်လာကြီးအတိနိုင်ငံကြီးလိုချမှုနဲ့တူရုံးထားပြီးတော့မှလမ်းပေါ်တပိတ်ပိုက်ပွဲတွေခါဆိုရင်တိထက်ဖို့ပြီးတော့မှအစီအစဉ်တောင်းကြမှုရှိပါတယ်
အင်းစီကားတစ်စင်းကဆိုင်ကယ်အုပ်စုတဲ့အချိန်နဲ့ဝင်တိုက်ခဲ့တာကြောင့်ကိုဝေမိုးနိုင်ရာသွားတဲ့ဒဏ်ရာဟာဘလောက်ထိပြင်းထန်သလဲသူ့ကိုဘယ်မှာဖမ်းဆီးထားသလဲဆိုတာမသိရသေးပေမဲ့ဖမ်းဆီးထားစဉ်အတွင်းဆေးကုသမှုပေးဖို့မုံရွာရှိနေကိုရဲကတစ်ဆင့်ဆက်သွယ်စုံစမ်းနေတယ်လို့လဲကိုဝင်းစော်ခိုင်ကပြောပါတယ
်ကျွန်တော်တို့ဒီကိုဝေမိုးနိုင်ရဲ့ကျွန်တော်တို့တွေ့ဆုံနိုင်ဖို့နောက်ဆေးကုသကိုလည်းရရှိနိုင်ဖို့ဒီမုံရွာရှိနေကိုရဲတစ်ဆင့်ကြောင့်လို့ဆက်တယ်မူရောအစားတည်းလို့ဆိုတော့ပါတယ်အဲ့ဒီမှာသူတို့ဘက်ကနေပြီးတော့မှပြောထားတော့သူတို့ရမန်ကြီးမှပြုတ်ခွင့်ပေးနိုင်တယ်ဆိုတော့တိရှိရပါလား
မုံရမြို့ကတပိတ်ကောင်းဆောင်တူအခုလိုဖမ်းဆီးခံလိုက်ရပေမဲ့အာနာရှင်စန့်ကျင်ရေးမှာသူတို့အနေနဲ့နောက်ဆုတ်သွားမှာမဟုတ်ဘူးလို့အထက်တန်းကျောင်းသူမတ်ခွန်းလဲနေကြီးကပြောပါတယ
်ကိုဝင်မောနိုင်ဖမ်းသွားတော့လူတိုင်းကစိတ်မကောင်းဖြစ်ကြပါတယ်ဘာလို့ဆိုလူတိုင်းကသူ့လဲချစ်တယ်ဆိုတော့သူပါသွားပြီဆိုလဲဝမ်းနေပြီမယ်လေတပိတ်မောက်စစ်ကြောင်းနေထက်လို့အောင်မယ်လို့တော့ချင်ပါတယ်ဟုတ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်68ရက်ကျော်လာပြီဖြစ်ပါတယ်နိုင်ငံတလောဆီအာဏာသိမ်းစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေထဲမှာမုံရမျိုးကအတော်ကိုအားကောင်းခဲ့ပါတယ်ဒါကြောင့်မုံရမှာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဖမ်းဆီးလိုက်ပေမဲ့နောက်ထပ်ဝေမိုးနိုင်တွေပေါ်လာပြီးဆက်လက်လှုပ်ရှားသွားကြမှာဖြစ်တယ်လို့မုံရလူထုတပိတ်ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုအောင်နေမျိုးကပြောပါတယ်
ဟိုမုံဝါဟိုကျွန်တော်တို့ဒီအာနာကျစစ်ကိုစတော်လာတဲ့အချိန်လုံးတွေကလည်းမုံဝါမျိုးမှာကဟိုဒီလူလူညီလာခံကြီးကျင်းပနိုင်တာအဆဟိုမျိုးဟိုချူကြီးဖွဲ့ဖွဲ့နိုင်တာအဆပေါ့နော်တခြားမျိုးတွေကျွန်တော်တို့ကရှေ့ပြေးခဲ့တယ်အဲ့တော့ကျွန်တော်မုံဝါမျိုးကိုသူတို့ပို့ပြီးတော့ဖြည့်တယ်ပို့ပြီးတော့လုံလုံကြီးပြင်ကျမှုကိုသူတို့အားဆိုင်ပြီးတော့လုပ်ခဲ့တာဆိုတော့အခုဆိုလို့ရှိရင်တော့ဟိုပို့ဆိုးတာပေါ့ဗျာဘလို့ဆိုးနေအချိန်ကြီးနေသားချက်သွားတယ်လို့ပြောလို့ရတော့ပေါ့စောကြီးကလည်းကျွန်တော်တို့ဒီအာနာရှင်တော်လန်ကြီးလှုပ်ရှားမှုကဟိုတူးတဲရောက်ရဲ့ဥဆောင်မှုအောက်ကနေတွားနေကြတာမဟုတ်ဘူးကိုကြီးကိုကြီးဥဆောင်မှုတွားနေကြတဲ့အတွက်ဟိုတဘူတဲ့တဘူဆင်းနေလို့တွားမှာပါဟိုမြို့မောင်မြို့အနေထားနေတာလေဟိုဝေမိုးနိုင်လို့ဝေမိုးနိုင်လို့ဟိုလူငယ်လူငယ်တွေအများကြီးရှိပါတယ်ဟိုဆက်ပြီးတော့သူတို့လှုပ်ရှားကြပါလေဟိုဒီတော့ကတော့မိကငိမ့်သွားမှာမဟုတ်ဘူးဆက်ပြီးတော့တောင်းလာနေကြအောင်ပါ
ကိုဝေမိုးနိုင်ဟာအင်္ဂလိပ်စာနဲ့ဘွဲ့ရထားသူတူဖြစ်ပြီးအမေရိကန်နိုင်ငံအရီဇိုနာကောလိပ်မှာဖွင့်လှစ်တဲ့ Wesley Cole လူငယ်ခေါင်းဆောင်မှုအစီအစဉ်ကိုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။သူဟာမုံရတက္ကသိုလ်ကျောင်းသားသမဂ္ဂကိုစတင်တည်ထောင်သူတွေထဲမှတူအပါအဝင်ဖြစ်ပြီးမုံရတက္ကသိုလ်သမဂ္ဂဥက္ကဋ္ဌအဖြစ်လဲတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာ။